Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2016ခုနှစ် January 14ရက်ကြာသပတေးနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းလေးတွေမှာတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအကြမ်းဖက်တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်း IS သူကြွားဖွဲ့ကကြေညာလိုက်ပါတယ်။တူကီနိုင်ငံမှာလူချင်းအောင်တည်ဆုံးခဲ့တဲ့ကားဘုံခွဲတိုက်ခိုက်မှုကကာဒစ်စတန်လူ့သမားပါတီ PKK ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့အာဏာပိုင်ကဆွဆွဲပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တငီထိုင်းနဲ့သူကြေညာပေးမှာပါ။
ဒီနေ့ညနေပဲနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်စမ်းသပ်မှုပေါ်မှာစိုးရိမ်မကင်းဖြစ်တဲ့အကြောင်းမြန်မာအစိုးရကထုတ်ပြန်ခဲ့တာကိုမြန်မာနိုင်ငံရေးတိုင်ဝမ်ကဘလို့သုံးသပ်ကြပါလဲ
။ဒီတော့အနေနဲ့မြောက်ကိုရီးယားကိုအဲ့လိုပုံမှန်လေးပြောတာတော့ထူးခြားမှုမျိုးတော့ပြောလို့ရပါတယ်။တော့အခြေအချက်ကဖြစ်တဲ့အခါလေး
ဒါကတော့အနိုင်ရ NLD ပါတီရဲ့ပြောခွင့်ရသူလည်းဖြစ်ဘူဂျီဟောင်းတူဦးလည်းဖြစ်တဲ့ဦးဝင်းထိန်ရဲ့ပြောပြချက်ဖြစ်ပါတယ်။ပြည်စုံကိုနိုင်ငံတကာသတင်းတွေပြီးနှาศင်နိုင်ပါလေရှင်။ပြပကအကြမ်းဖက်မှုတွေရဲ့အန်ဒီယကိုကာကွယ်ဖို့ထိရောက်တဲ့ပြင်ဆင်မှုတွေရှိနေကြောင်းပြည်ထရေးဌာနကပြောနေပေမဲ့ပြည်တွင်းမှာမှုကင်းတွေများပြီးပြည်သူတွေလုံခြုံမှုမရှိဘူးလို့ခန်းစားနေကြရတယ်လို့ဆိုပါတယ်။တခါတော်တရှင်ဘောလုံးဝါသနာဦးတွေအတွက်တော့ကမ္ဘာဘောလုံးပြတိုက်တစ်ခုမကြခင်ဖွင့်လှစ်တော်မယ်အကြောင်းကိုလည်းပြောပြပေးသွားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ကကြီးညာပေးပါမယ်ရှင
်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာအကြမ်းဖက်သမား9ယောက်ပါဝင်လူခဏဦးသေဆုံးခဲ့တဲ့ဘုံနေတဲ့နဲ့တင်တဲ့စီစဉ်တကျတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS သွေးကြွအဖွဲ့ကကြေညာလိုက်ပါတယ်။ဂျကာတာမြို့ချက်ချနေရကတိုက်ခိုက်မှုမှာနိုင်ငံသားတွေနဲ့နိုင်ငံသားတွေကိုအကာအကွယ်ပေးနေတဲ့လုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းလဲ IS အစိုးရအဖွဲ့နဲ့ဆက်နွယ်တဲ့ AMEC တရင်ဌာနကပြောဆိုခဲ့တာပါ။အင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရသူ Anton Chalian ကတော့တိုက်ခိုက်မှုနောက်ကွယ်မှာ IS ဖွဲ့နဲ့ဆက်နွယ်တဲ့အုပ်စုတစ်ခုခုပါဝင်နေပြီးမကြသေးရင်တုန်းကပြင်သစ်နိုင်ငံမှာကြုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပုံတူကူးချတာဖြစ်နိုင်တယ်လို့အစိုးရကပြောဆိုထားပါတယ်။အစင်းမြင့်ကုန်တိုက်တွေဇင်ခန်ဟိုတယ်တွေတန်ရုံးနေတဲ့တခြားရုံးဆောင်ဦးတွေရှိရာနေရာမှာဒီကနေ့မနေ့ပိုင်းကတိုက်ခိုက်မှုတွေဆက်တိုက်ဖြစ်ပွားခဲ့တာပါစုစုပေါင်းပောက်ကွဲမှု6ခုဖြစ်ပွားခဲ့ကြောင်းလည်းသတင်းတွေကဖော်ပြပါတယ်ဒီနောက်မှာတော့အကြမ်းဖက်တိုက်ခိုက်သူတွေနဲ့ရဲတပ်ဖွဲ့တို့ကြားအပြန်အလှန်ပစ်ခတ်မှုတွေလည်းအပြင်းထန်ဖြစ်ပွားခဲ့ပါတယ်မွန်လွဲပိုင်းမှာတော့အကြမ်းဖက်သမား9ဦးစလုံးသေဆုံးပြီးတိုက်ခိုက်မှုဆုံးသက်ခဲ့တဲ့အကြောင်းအာဏာပိုင်တွေကကြေညာခဲ့တာပါဒတ်နိုင်ငံသား2ဦးပါဝင်အယက်သား2ဦးသေဆုံးကြောင်းလည်းပြောပါတယ်အင်ဒိုနီးရှားသမ္မတနန်တော်နဲ့မလမ်းမကမ်းမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွင်အထူးခံဘုံခွဲရာတွေရှိကြောင်းမျက်မြင်တွေ့သူတွေကပြောပေမဲ့ရဲတွေကတော့တိုက်ခိုက်သူတွေဟာမော်တော်ဆိုင်ကယ်တွေပေါ်ကနေလက်ပြပုံအနေနဲ့ပြစ်ခတ်ခဲ့တာလို့ပြောပါရတယ်။တိုက်ခိုက်မှုကအကြမ်းဖက်ဝါဒဆွဲကင်ထားသူတွေရဲ့လက်ချက်ဖြစ်နေအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကပြစ်တင်ရှုတ်ချခဲ့တယ်လို့အာဏာပိုင်တွေကအခြေအနေကိုထိသိမ်းနိုင်မှုကြိုးစားနေပြီးလူလူအနေနဲ့တည်ငြိမ်ရှိကြဖို့လည်းတိုက်တွန်းခဲ့ပါရတယ်။
တူရကီနိုင်ငံရှေ့တောင်ပိုင်းမှာလူ6ဦးသေဆုံးပြီး39ယောက်ဒဏ်ရာရသွားတဲ့ကားဘုံခွဲတိုက်ခိုက်မှုဟာတရားမဝင်ကာဒစ္စတန်အလုသမားပါတီ PKK အဖွဲ့ကစစ်သွေးကြွတွေလက်ချက်ဖြစ်တယ်လို့အာဏာပိုင်တွေကဒီကနေ့ပြောပါတယ်။ဒီယာဘိုင်ခီယာပြည်နယ်စီနာမြို့ကဗုဒ္ဓဦးနေညဘက်ကဖောက်ခွဲတိုက်ခိုက်တာဖြစ်ပါတယ်။ရဲစခန်းတစ်ခုရဲတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုတွေနေတဲ့အဲ့ဒီနားကအိမ်ယာတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြည်နယ်အုပ်ချုပ်ရေးမှူးရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အဲ့ဒီနေရာကိုစစ်သွေးကြတွေကတနတ်တွေနဲ့လည်းပြစ်ခတ်တိုက်ခိုက်ပါတယ်။တူရကီတောင်ပိုင်းမှာ PKK အဖွဲ့ကိုတူရကီအစိုးရစစ်တပ်ကဇူလိုင်လကစပြီးထိုးစစ်အစ်တစ်ခုနဲ့တိုက်ခိုက်နေပါတယ်။အဲ့ဒီထိုးစစ်ကြောင့် PKK နဲ့အစိုးရကြားနှစ်နှစ်ကျော်ကြာအပြစ်ခတ်ရက်စဲရေးအဆုံးသတ်သွားပါတယ်။စစ်သွေးကြတွေတယောက်မှမကြံတော့တဲ့အထိဆက်ပြီးခြေမှုန်းသွားမယ်လို့တူရကီသမ္မတ Recep Tayyip Erdogan ကနိုဝင်ဘာလတုန်းကအခိုက်အမာထပ်ပြောထားပါတယ်။တူရကီအမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတတို့က PKK ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာလည်းဖြစ်ပါတယ်။တူရကီအစိုးရနဲ့ PKK အဖွဲ့ကြားပြည်ပခါကြောင့်1984ခုနှစ်ကတည်းကဆိုရင်လူ4000တေဆုံးရပြီဖြစ်ပါတယ
်။ UN နိုင်ငံရေးပိုင်နဲ့ထက်ရောက်ခဲ့ရကဖမ်းဆီးခံခဲ့ရပြီးနောက်တစ်နေ့မှာပဲ UN နိုင်ငံကအမေရိကန်ရေးတပ်သား10ဦးကိုပြန်လွှတ်ပေးလိုက်တဲ့ပေါ်အမေရိကန်ပြည်ထောင်စုကကြေဆွလိုက်ပါတယ်။ပြဿနာကိုဖြေရှင်းနိုင်ခဲ့တာတန်တမာရေးရအောင်မြင်မှုဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့တယ်လို့ရေတပ်မှူးလွန်းတွေအမေရိကန်လက်ထက်ပြန်ရောက်လာတဲ့အတွက်ဝမ်းမြောက်ကြောင်းလဲကာဝေးဝန်ကြီးအက်ရှ်ကတာကပြောဆိုခဲ့တာပါ။ဖမ်းဆီးခံခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့အမေရိကန်တာဝန်ရှိသူတွေရှင်းရှင်းလင်းလင်းမသိရသေးဘူးလို့လဲကာဝေးဝန်ကြီးကပြောကြားခဲ့တယ်လို့ အမေရိကန်ရေးတပ်သားတွေထံကအပြည့်အဝအစင်ခံတင်ပြတာမျိုးမရှိသေးဘူးလို့လည်းမနေ့ကပြောဆိုခဲ့ကြပါဗျာ။အမျိုးသားကုန်းနဲ့အမျိုးသမီးတူပါဝင်တဲ့ရေးတပ်အမှုရန်တွေကတော့ကတ္တနိုင်ငံကအမေရိကန်စစ်ကမ်းမှာရောက်သွားပါပြီ။အမေရိကန်ရေးတပ်အမှုရန်တွေမောင်းနှင်လာပြီးဖမ်းဆီးခံရစေမှာတင်းဆဲခဲ့တဲ့စစ်ရေးရင်ငယ်နှစ်စင်းကိုလည်းအီရန်နိုင်ငံကပြန်ပေးခဲ့တာပါ။အမေရိကန်ရေးတပ်သား၁၀ယောက်ဟာအင်ကာနီတုံးကကိုယ်နိုင်ငံကနေဘာရင်းနိုင်ငံကိုပါရှန်ပင်လယ်ကွေ့တွေကနေဖြတ်တန်းသွားလာစဉ်အခြေဆိုင်စကန်နဲ့အဆက်အသွယ်ပြတ်တောက်ခဲ့တာဖြစ်ပါတယ်။ပါရှန်ပင်လယ်ကွေ့ထဲကင်းလက်နေတဲ့အီရန်တော်လိုင်းပြည်ဆောင်တပ်ကအီရန်ရေပိုင်နဲ့ဖာစီကျွန်းအနီးမှာပဲအမေရိကန်စစ်ရေးရင်တွေကိုတားဆီးပြီးရေတပ်သားတွေကိုထိန်းသိမ်းခဲ့တာလည်းဖြစ်ပါတယ်
။အီရန်နိုင်ငံကမိုဆူးမြို့နဲ့ဆီးရီးယားနိုင်ငံကရက်ကာမြို့တွေကိုပြန်သိမ်းဖို့ထိုးစစ်ဆင်နေတာဟာပြင်သစ်နိုင်ငံပါရီမြို့တော်နဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖာနာဒီနိုမြို့တွေမှာတိုက်ခိုက်ခဲ့ပြီးကြတဲ့ကဆိုရင် IS စစ်သွေးကြအဖွဲ့ရဲ့ခိုင်မာနေရာတွေအပေါ်မှာတက်ရောက်မှုရှိနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောဆိုလိုက်ပါတယ်။အခုဆိုရင်အရှိန်ဟုန်ရထားပြီးဖြစ်ုံသာမကတခြားဘယ်နေရာမှမဆိုလုပ်နေတဲ့တိုက်ခိုက်မှုတွေထက်အီရန်နဲ့ဆီးရီးယားက IS အဖွဲ့ပေါ်မှာပိုပြီးဖိအားပေးနေတယ်လို့ Mr.ကတာကပြောပါတယ်ဒီ PR ဟာတက်ရောက်မှုရှိနေပြီးထိုးစစ်ကိုအရှိန်ထပ်မြင့်နိုင်ဖို့နောက်ထပ်အခွင့်အလမ်းတွေလည်းပေါ်လာစေတယ်လို့ဆိုပါတယ်ကန်တက်ကီပြည်နယ်ကမ်ဘယ်တပ်စခန်းကတပ်ဖွဲ့ဝင်တွေကိုမစ္စတာကတာကအဲ့ဒီလိုပြောဆိုတာဖြစ်ပါတယ်စစ်သွေးကြတွေကိုနှိမ်နင်းတာမှအီရန်နဲ့ခတ်တပ်ဖွဲ့တွေကိုကူညီလေ့ကျင့်ပေးဖို့အတွက်အဲ့ဒီစခန်းကတပ်ဖွဲ့ဝင်တွေကိုမကြခင်မှာပဲလွှတ်မှာပါနောက်သတင်းပတ်မှာတော့မစ္စတာကတာဟာပြင်သစ်ဩစတြေးလျဗြိတိန်နယ်သာလန်ဂျာမန်နဲ့အီတလီကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးဖို့ပါရီမြို့တော်ကိုသွားဖို့ရှိပါတယ်။ဒီနိုင်ငံတနိုင်ငံချင်းစီဟာ IS အဖွဲ့ကိုခြေမုံးနာမှာအရေးကြီးတဲ့အထောက်အပံ့ရှိထားပြီးတော့သူတို့မှာရှိသမျှစွမ်းရည်တွေအားလုံးကိုတိုက်ပွဲထဲမှာအသုံးပြုရမယ်လို့ဝန်ကြီးကတာကပြောပါတယ
်။ UAVE ကတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်စီရီးယားနိုင်ငံကတိုက်ပွဲတွေချမ်းမှာပိတ်မိနေတဲ့မြို့တွေမှာအရေးပေါ်လိုအပ်နေတဲ့စားနပ်ရိက္ခာနဲ့ဆေးဝါးတွေကိုဒီသတင်းပတ်စောပိုင်းပထမဆုံးအကြိမ်ပြပုတ်ခဲ့ပြီးတဲ့နောက်အကူအညီပေးရင်းနှီးတွေဒီကနေ့မှလည်းထပ်မံတွားရောက်ခဲ့ပါတယ်။အကူအညီပေးရင်းနှီးတွေဟာမာရီယာဖော်ဝါနဲ့ကာဖရာယာမြို့တွေကိုတွားရောက်ခဲ့တာဖြစ်တဲ့အကြောင်းကုလသမဂ္ဂစီရီးယားလာချန်နီဖွဲ့လို့နဲ့ပူပေါင်းဆောင်ရွက်နေတဲ့နိုင်ငံတကာချက်ချင်းဤဖွဲ့ကပြောပါတယ်။ပထမတော့အကူအညီပေးပစ္စည်းကိုပြပုတ်ခဲ့တဲ့ကားတွေကတော့ဒီမြို့သုံးမြို့ကိုတင်းလာနေကပဲရောက်သွားခဲ့ကြတာပါ။လီဗနွန်နယ်စပ်အနီးလူကြီး 42,000 လောက်ရှိတဲ့မာရီယာမြို့ကိုတော့စီးရီးယားသမ္မတဘာရှားအာဆတ်ကိုစန့်ကျင်တော်လှန်နေတဲ့သဘုံတွေကထိ ंछ ုပ်ထားပြီးအစိုးရတပ်ဖွဲ့တွေကလက်နက်ချီပိတ်ဆို့ဝိုင်းရံတာခံနေရပါတယ်။ဖိုဟာနဲ့ကာဖရာယာမြို့တွေကိုတော့အတိုက်ခံသဘုံတွေကဝိုင်းထားကြတာပါ။မာရီယာမြို့မှာစားနပ်ရိက္ခာတွေပြက်လက်မှုကြောင့်တိုက်ဆုံသူတွေရှိနေတယ်လို့ကုလသမဂ္ဂနဲ့တခြားသူတွေကပြောဆိုထားကြပေမဲ့ကုလသမဂ္ဂဆိုင်ရာစီးရီးယားသမ္မတကြီးကတော့မဟုတ်မှန်ကြောင်းငြင်းဆန်ထားပါတယ်။စေကူတာမှုခံယူနိုင်မှုမြို့ကနေအရေးပေါ်ပြောင်းရွှေ့မပေးနိုင်ရင်တည်ဆုံးနိုင်တဲ့သူမရေယာမြို့ထဲမှာ400လောက်ရှိနေတယ်လို့လဲကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးအဖွဲ့ရဲ့အကြီးအကဲစတီဖန်အိုဘရိုင်းကပြောဆိုထားသလိုနိုင်ငံတကာချက်ချင်းဒီကော်မတီ ICRC ပြောခွင့်ရသူကလည်းရင်းနှီးစရာအခြေအနေတွေနဲ့ကြုံတွေ့နေရတယ်ဆိုပြီးမှတ်ချက်ပေးပြောဆိုခဲ့ပါတယ်
အမေရိကန်ပြည်ထောင်စုတောင်ကယ်ရိုင်းနာပြည်နယ်မှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ရေးရှင်ပြိုင်နေကြသူတွေရဲ့စကားစစ်ထိုးပွဲမတိုင်ခင်ထောက်ခံမှုအများဆုံးရထားသူ Republican ကိုယ်စားလှယ် Donald Trump ကိုအမေရိကန်သမ္မတ Obama ကဆက်ပြီးသွေးဝှိုက်ထိုးနှက်ခဲ့ပါတယ်အိုမာဟာမြို့နီဗာစကာတက္ကသိုလ်မှာမနေ့ပုတ်ထုံးနေ့ကသမ္မတအိုဘားမားစကားပြောစဉ်မှာဒေါ်နယ်ထရန့်ပြောဆိုထားတဲ့မွတ်စလင်တွေကိုအမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်ခွင့်တားမြစ်မယ်ဆိုတာကိုကြီးညွှန်းဝေဖန်ခဲ့ပါတယ်။အမေရိကန်မွတ်စလင်တွေအပါအဝင်အမေရိကန်တို့အတွက်အမှုထမ်းပြီးတိုက်ပွဲဝင်နေတဲ့အမေရိကန်မွတ်စလင်တွေအပါအဝင်မွတ်စလင်တွေကိုနိုင်ငံရေးသမားတွေထိပါစော်ကားတာဗလီတစ်ခုကိုဖျက်ဆီးဒါမှမဟုတ်လေကလေးတယောက်အနိုင်ကျင့်ခံရတာဒါရီဟာအမေရိကန်နေပို့ပြီးလုံခြုံမှုရှိလာစေမှာမဟုတ်ဘူးလို့အမေရိကန်သမ္မတအိုဘားမားကပြောဆိုခဲ့တာဖြစ်ပါတယ်ဒေါ်နယ်ထရန့်ကတော့မနေ့ဗုဒ္ဓဟူးနေ့ညဖလော်ရီဒါမှာဖြစ်လို့တဲ့စီးရုံးလှုပ်ရှားမှုဟောပြောပွဲအတွင်းသမ္မတအိုဘားမားကိုပြန်လည်ခြေပခြင်းမလုပ်ဘဲပြိုင်ဘက် Republican Ted Cruz ကိုဆက်လက်ထိုးနှက်ပြောဆိုခဲ့ပါတယ် Republican သမ္မတလောင်းရွေးချယ်ရေးအတွက်အိုင်အိုဝါပြည်နယ်ရဲ့ကိုယ်စားလှယ်တွေရွေးကောက်မဲ့အစည်းအဝေးငယ်တွေကျင်းပဖို့သုံးပတ်တောင်မလိုတော့တာနဲ့အတူ Republican တွေရဲ့ကြာသပတေးနေ့စကားစစ်ထိုးပွဲကတော့ပြီးခဲ့တဲ့လကပွဲထက်ပိုပြီးပြင်းထန်မဲ့ပုံရှိနေပါတယ်ရှင်
ကျူဝါနိုင်ငံကွန်တနမိုပင်လယ်အော်ကအမေရိကန်အချင်းစခန်းမှာထိမ့်သိမ်းထားတဲ့ယမန်နိုင်ငံသား10ဦးဟာအမေရိကန်ရဲ့မြစ်တာရက်ခံချက်အရယာယီနေထိုင်ခွင့်ပြုဖို့အိုမန်နိုင်ငံကိုဒီကနေ့ပဲရောက်လာတဲ့အကြောင်းအိုမန်နိုင်ငံပိုင်သတင်းဌာနကပြောပါရယ်အမေရိကန်ကာဝေးဝန်ကြီးဌာနအရာရှိသူကတော့ထိမ့်သိမ်းထားသူ10ဦးကိုဒီကနေ့အရှိလေဗန်ဒေတာပို့ဆောင်မှာဖြစ်တဲ့အကြောင်း VOE ကိုအတည်ပြုပြောဆိုထားပါရယ်ထိမ့်သိမ်းထားသူတွေကိုသမရဘရက်ကိုဝါမဆူရလက်ထက်မှာပြောင်းရွှေ့ပေးနေတဲ့အထက်အများဆုံးဖြစ်တဲ့ဒီရင်နဲ့ဆိုရင်တော့ကွန်နမိုအချင်းစကန်ကနေလွှဲပြောင်းပေးလိုက်သူစုစုပေါင်း14ဦးထိရှိသွားပါပြီထိမ့်သိမ်းထားသူတွေကနောက်ထပ်3ယောက်ကိုလည်းဒီလနောက်ပိုင်းမှာလွှဲပြောင်းပေးဖို့အမေရိကန်ဆူရကစဉ်းစားနေတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ကွန်နမိုအချင်းစကန်ကိုပိတ်ပစ်ဖို့ဆက်လက်ကြိုးပမ်းသွားမယ့်အကြောင်းသမရဝါမကအင်္ဂါနေ့နိုင်ငံတော်အခြေပြမင်ကွန်းမှာပြောကြားခဲ့ပြီးတဲ့နောက်မှာပဲထိမ့်သိမ်းထားသူတွေကိုဒီကနေ့ထပ်မံလွှဲပြောင်းပေးလိုက်တာလည်းဖြစ်ပါတယ်သမရကတော့ကွန်နမိုအချင်းစကန်ကအကုန်ကြများပြီးလိုလဲမလိုအပ်သလိုအမေရိကန်ရဲ့ရန်သူတွေလူသစ်စုဆောင်မှုစီးယုံစရာကိစ္စတခုဖြစ်နေတဲ့အကြောင်းပြောဆိုခဲ့တာပါကွန်နမိုအချင်းစကန်မှာထိမ့်သိမ်းထားသူတချို့ဟာဆိုရင်တော့2002ခုနှစ်ကတည်းကဖမ်းဆီးခံထားရသူတွေဖြစ်ပြီးရှင်းနေတွေတက်ကြွလို့ရှားသူတွေကတော့တရားရုံးတင်မစစ်ဆေးပဲလူတွေကိုဒီလိုကန့်သတ်မရှိထိမ့်သိမ်းပိုင်ခွင့်မရှိဘူးလို့လည်းဝေဖန်ပြောဆိုထားကြတာဖြစ်ပါတယ်
အမေရိကန်ပါဝါဘော့တီရဲ့စံချိန်တင်ဒေါ်လာတန်း1500ထီစုကြီးကိုအမေရိကန်နောက်ပိုင်းပြည်နယ်ကယ်လီဖိုးနီးယားတောင်ပိုင်းပြည်နယ်တွေဖြစ်ကြတဲ့တန်နက်စီနဲ့ဖလော်ရီဒါပြည်နယ်တွေကပေါက်သွားပြီးဖြစ်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိင်္ဂီထိုက်တို့ကြီးညာသွားကြတာပါအခုကစပြီးမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုထုတ်လွှင့်ပေးပါရမရှင်ပြခဲ့တဲ့သတင်းပတ်တွင်မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်စမ်းသပ်မှုပြုလုပ်ခဲ့တဲ့အပေါ်မှာစိုးရိမ်မကင်းဖြစ်တဲ့အကြောင်းမြန်မာအစိုးရထုတ်ပြန်ပြောဆိုတဲ့အပေါ်မှာနိုင်ငံရေးပါတီတွေကကြိုဆိုကြပါတယ်မြန်မာအစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးတွေလုပ်နေတဲ့တစ်ချိန်တည်းမှာပဲနိုင်ငံတကာနဲ့ဆက်ဆံရေးပိုင်းမှာလည်းပြောင်းလဲလှုပ်ဆောင်မှုဖြစ်တယ်လို့မြင်ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးကပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားနိုင်ငံကပြီးခဲ့တဲ့သတင်းပတ်ထဲနျူကလ িয়ার စမ်းသပ်မှုတစ်ခုလုပ်ခဲ့တာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကိုမြန်မာအစိုးရနိုင်ငံခြားရေးဌာနကမနေ့တုန်းကပဲကြေညာချက်တစ်စောင်ထုတ်ပြန်လိုက်တာပါမြန်မာအစိုးရအနေနဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နေတဲ့အချိန်မျိုးမှာနိုင်ငံတကာနဲ့ဆက်ဆံရေးမှာလည်းပုံမကောင်းမအောင်ပြောင်းလဲလှုပ်ဆောင်လာတာဖြစ်လို့မှန်ကန်တဲ့လှုပ်ရက်တစ်ခုဖြစ်တယ်လို့ရခိုင်တိုင်းသားပါတီခေါင်းဆောင်တဦးလည်းဖြစ်နောက်အမျိုးသားလွတ်တော်အမတ်လည်းဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ
်ဒါကတော့ဟိုအစိုးရလှုပ်ရက်ကမှန်တယ်လို့ထင်ပါတယ်ကိုသူဆိုရလေပြောင်းကနေပြီလေအဲ့တော့ကဘာကြီးတစ်ခုလုံးကလည်းစိုးရင်ကြမှာပေါ့နော်အဲ့တော့အဲဒီဘက်ဆက်ဆက်တဲ့နိုင်ငံတွေကလည်းစိုးရင်ကြတဲ့သဘောရှိပါတယ်ပြည်ကြီးကလည်းစိုးရင်တဲ့ပုံစံကြားပါတယ်ဆိုတော့မြန်မာစိုးရရဲ့အခုလိုထုတ်ပြန်ချက်ကအတိတ်ကာလမှာသူတို့နဲ့ရှိခဲ့တဲ့ဆက်ဆက်မှုတွေအားလုံးကိုပြေပျောက်စေလိုတဲ့အနောက်ကဘာကိုမီးသိမ်းပြပေးတဲ့သဘောလို့သုံးသပ်ပါတယ်နောင်လာမယ့်စိုးရတို့လေးပဲလမ်းကောင်းခင်းပေးတယ်လို့သဘောပေါက်ပါတယ
်။မြောက်ကိုရီးယားနျူကလ িয়ার ရေးနဲ့ပတ်သက်လို့နိုင်ငံတကာကစိုးရိမ်ပူပန်တဲ့အကြောင်းဝိုင်းဝန်းပြောဆိုနေကြပြီးတော့တက်ခက်ရေးယူပိတ်ဆို့မှုတွေရှိနေပေမဲ့လို့မြန်မာအစိုးရအနေနဲ့မြောက်ကိုရီးယားအပေါ်အခုလိုပြုပင်လေးလေးဝေဖန်ပြောဆိုတာကတော့အကြပ်ပြမအောင်ဆုံးအချိန်ပါ။ဒါကတော့ထူးခြားမှုဖြစ်ပြီးလက်ရှိစိုးရလက်ထက်မှာမြောက်ကိုရီးယားနဲ့ဆက်ဆံရေးဘယ်လိုပုံစံရှိနေသလဲဆိုတာခံမရခက်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပြောခွင့်ရဦးဝင်းထိန်ကပြောပါရစေ။အဲ့ဒါနဲ
့ပတ်သက်လို့မှတ်ချက်ပေးရတာခက်တယ်အကြောင်းလည်းဆိုလို့ရှိရင်အရင်စိုးရတဲ့ကံကမြတ်ကိုရတဲ့ဆက်ဆံမှုရှိတယ်။အဲဒီစိုးရတဲ့ကံမှာဆက်ရှိတာမရှိတာကျွန်တော်လည်းမသိဘူး။နိုင်ငံရေးကအခုမြောက်ကိုရီးယားနဲ့ပြည်နယ်ပတ်သက်လို့ဆွေးနွေးနေဆိုတော့ဒါကြလို့မြောက်ကိုရီးယားဒီအခြေအနေစိုးရချမှတ်ရတဲ့နိုင်ငံတိုင်းလုပ်တာလား။ဘယ်လိုလဲအခုမှလုပ်တာလားကျွန်တော်ဆဲရပြောပြောလို့မပြတ်တာ။ဒီစိုးရအနေနဲ့မြောက်ကိုရီးယားကိုအဲ့လိုဘုံမလေးဝါနာတော့ထူးခြားမှုလို့ပြောလို့ရပါတယ်။
အရေးစစ်ဆိုးရွားတွေလက်ထက်နိုင်ငံတကာရဲ့တာကတ်ပိတ်ဆို့တာတွေရှိခဲ့ချိန်တုန်းကတော့မြန်မာနိုင်ငံအနေနဲ့မြောက်ကိုရီးယားထံကနေစစ်လက်နက်ပစ္စည်းတွေနဲ့စီးရိတ်ကူညီတွေရယူခဲ့တယ်ဆိုတဲ့ပြောဆိုမှုတွေနဲ့မြန်မာနဲ့မြောက်ကိုရီးယားအကြားစီးရိတ်ဆက်ဆံမှုတွေအပေါ်မှာစိုးရိမ်တဲ့အကြောင်းအမေရိကန်နဲ့အနောက်နိုင်ငံတွေကပြောခဲ့ကြပူပါတယ်။ဒါပေမဲ့လက်ရှိဆိုးရွားလက်ထက်မှာတော့မြောက်ကိုရီးယားနဲ့စီးရိတ်ဆက်ဆံမှုတွေကိုလျှော့ပြီးနိုင်ငံတကာနဲ့ဆက်ဆံရေးပုံမှုအဆင်ပြေအောင်ပြောင်းလဲလှုပ်ဆောင်လာတာတွေ့နေရတယ်လို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီဥက္ကဋ္ဌဦးခင်မောင်ဆွေကလည်းပြောပါတယ်။
အခုခါကျတော့ကမြန်မာနိုင်ငံကကမ္ဘာမိသားစုတွေကိုတုံ့ဝင်နေတဲ့အနေအထားရှိတယ်လေအပြုံတွေရောဂျပန်တွေရောနောက်အုပ်စုတွေရောမြန်မာနိုင်ငံကဒီလိုပတ်သက်မှုတွေရှိလာတယ်စီးပွားရေးထူထောင်မှုတွေဟိုလုပ်လာတယ်နောက်ငြိမ်းချမ်းရေးစီးပွားရေးတွေလည်းဖြစ်လာတဲ့အခါကျတော့မြန်မာနိုင်ငံရဲ့ဒီပြည်ပနိုင်ငံတွေပေါ်မြင်ခွင့်ဟာအင်းလိုစကားပိတ်တဲ့အနေအထားမှာရှိနေတဲ့အနေမျိုးမဟုတ်တော့ဘဲနဲ့ဘယ်တော့ပြနေတဲ့ဘဝကြီးကို ငါနေငါနေငါ့ကောင်ဘောနားလို့ကြည့်ပြီးတော့ပေါင်ရင်ပတ်တခုငါကမိသားစုနဲ့အတူရှိနေတဲ့စတန်ပေါ်မှာရက်ပြီးတော့ဒီလေအဲ့ကြောင့်မလို့ပြောတဲ့ဆွေးဟာနေရာလေးပဲကြောင်းလဲမှုတွေတွေ့လာတာဖြစ်တာပေါ့လေဒါတစ်ချက်ပေါ့နောက်ဆုံးမြေကြီးအခြေစားတော့ဒီညပြားတဲ့ဒီစံပယ်ကြီးဆိုရင်ငွေနဲ့စံကြီးဆိုရင်တို့ကငါနေငါပေါင်ရင်အရှိတော်အားရှာတဲ့ငါဒီမှာတက်ခံထားကြတော့ကမြေရတဲ့နဲ့ကိုခိုးလို့ကမကြောက်တော့လေအခုကတော့ကျွန်တော်တို့အာဆီယံတိုင်းဝန်မှာဒါတွေကသင်ချားတဲ့ကျွန်တော်တို့ big issue တခုဖြစ်ရှိနေတဲ့ကြောင့်ညီမနိုင်ငံကဒီလိုပဲပြောရတော့မယ်လို့အနေထားရောက်လာတယ်လို့ထင်ပါတယ်နောက်ဆုံးစီးရေးအကူအညီတွေလည်းနေရာမယူရကျွန်တော်တို့ရနိုင်တဲ့အနေထားကိုပြောလာတဲ့အတွက်ညီငွင်းတုံးတော့လေဆိုပဲပြောရပါလိမ့်မယ်ထင်ပါတယ်
မြန်မာဆိုရအနေနဲ့နိုင်ငံတကာနဲ့ဆက်ဆံရေးပို့ဖို့ကောင်းမွန်ဖို့ကြိုးစားနေချိန်မှာအရင်ကစီးရေးဆက်ဆံမှုတွေရှိခဲ့တဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးခက်ခဲခဲဖြစ်နေပြီဆိုတာကိုသမ္မတဦးသိန်းစိဆိုရလက်ထက်မှာပြောဆိုခဲ့တာတွေရှိပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့မြန်မာဆိုရကြားမှာစီးရေးဆက်သွယ်မှုတွေရှိနေသေးတယ်လို့ယူဆသူတွေရှိနေသေးတယ်လို့အမေရိကန်ဆိုရကလည်းဒီ2013ခုနှစ်တုန်းကအဲ့ဒီအချိန်မြန်မာကာကွယ်ရေးပစ္စည်းထုတ်လုပ်ရေးယူအရာရှိချုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးသိန်းထေးကိုမြောက်ကိုရီးယားနိုင်ငံကနေစစ်တုံးပစ္စည်းတွေမဝယ်ယူဖို့ကတ်တတ်ထားတဲ့ကုလသမဂ္ဂရဲ့တားပစ်ချက်ကိုချိုးဖောက်ပြီးမြန်မာစစ်တပ်အတွက်လက်နက်တွေဝယ်ယူခဲ့တယ်ဆိုပြီးတော့အရေးယူတက်ခတ်ခဲ့ပါသေးတယ်။အမေရိကန်အနေနဲ့မြန်မာနဲ့မြောက်ကိုရီးယားအကြားဆက်ဆံရေးကိုအနီးကပ်စောင့်ကြည့်နေဆဲဖြစ်ပြီးတော့သတိပေးတာတွေလည်းအကြိမ်ကြိမ်လုပ်ခဲ့ပူတာပါ။မနေ့ကမြန်မာဆိုရရဲ့ကြေညာချက်ထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆက်တပ်မှုဟာလူချုပ်ရေးကောင်စီရဲ့ဆိုးဖြတ်ချက်ကိုချိုးဖောက်တာဖြစ်တဲ့အပြင်နိုင်ငံတကာလက်နက်မပြတ်ပွားရေးသဘောတူညီချက်ကိုထိခိုက်စေပြီးတော့ဒေသတွေတင်းမာမှုတွေကိုလည်းမြင့်တက်စေတယ်လို့ဖော်ပြထားပြီးမြောက်ကိုရီးယားအနေနဲ့ကုလသမဂ္ဂလူချုပ်ရေးကောင်စီရဲ့ဆိုးဖြတ်ချက်အတိုင်းလိုက်တာပို့လဲတိုက်တွန်းထားပါရရှင်
။မခင်ဖြူတွေပြောပြသွားခဲ့တာပါ။အခုဆက်ပြီးပြည်ရင်းမှာပြည်ပကဝင်လာမဲ့အကြံဖက် NDA ကာကွယ်ဖို့အစိုးရပါတွေဆောင်ရွက်နေသလဲဆိုတာကြည့်ကြရအောင်ပါ။အစိုးရအကြံဖက်သမားတွေနိုင်ငံတွင်းဝင်ရောက်ဖြည့်ဆည်းမဲ့အန္တရာယ်ကနေကာကွယ်ဖို့လုံခြုံရေးဆိုင်ရာစီမံချက်တွေချမှတ်ထားတဲ့အကြောင်းပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။အကြံဖက်လုပ်ငန်းစဉ်တိုက်ဖျက်ရေးမှာဒီငွေကြေးခေါ်ဝါချမှုပပျောက်ဖို့ကိုလည်းနိုင်ငံပေါင်း၉နိုင်ငံနဲ့ချိတ်ဆက်ဆောင်ရွက်နေကြောင်းပြောသွားပါတယ်။အခုလိုပြည်ပအကြံဖက်အန္တရာယ်ကိုကာကွယ်ဖို့ထိထိရောက်ရောက်ဆောင်ရွက်နေတယ်လို့ပြည်ထောင်စုကပြောနေပေမဲ့လို့လက်ရှိအနေထားမှာမှုကင်းတွေများနေပြီးမြို့ပေါ်နေရာတွေမှာပြည်သူတွေကိုယ်တိုင်လုံခြုံမှုမရှိဘဲဖြစ်နေရတဲ့အတွက်ရဲတပ်ဖွဲ့အပေါ်မှာလည်းဝေဖန်မှုတွေကြီးနေတာပါ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကစုံစမ်းတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ပါကဘာတလောမှာအစိုးရအကြံဖတ်တိုက်ခိုက်ရေးသမားတွေကပြည်သူများစုဝေးရာနေရာတွေမှာအကြောင်းမဲ့ဝင်ရောက်တိုက်ခိုက်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေတေကျေပျက်စီးနေရတဲ့ဖြစ်ရပ်တွေပေါ်ပေါက်နေတာကြောင့်ကျူတင်ကာကွယ်ရေးအစီအစဉ်တွေလှုပ်ဆောင်နေမှုအပေါ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခင်မောင်ရီကမေးမြန်းမှုကိုပြည်ရေးဒုဝန်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းကခုလိုဖြေကြားခဲ့ပါတယ်
ပေါ်ပေါက်မှုဖြစ်ပွားပါကဆောင်ရွက်မဲ့စီမံချက်ဓာတ်ရုလက်နက်ပြတိုက်ခတ်မှုဖြစ်ပွားလာပါကဆောင်ရွက်မဲ့စီမံချက်လက်နက်ကင်ဆယ်နဲ့ပြစ်ခတ်မှုဖြစ်ပွားကပါဆောင်ရွက်မဲ့စီမံချက်တစားကဖားစီခံရမှုဖြစ်ပွားပါကဆောင်ရွက်မဲ့စီမံချက်နဲ့လူမှုအမြောက်များထိခိုက်ဒဏ်ရာမှုရရှိပါကဖြစ်ပွားပါကဆောင်ရွက်မဲ့စီမံချက်များကိုလည်းရေးဆွဲပြီးဇက်တိုက်လေးချက်များကိုလည်းဆောင်ရွက်လျက်ရှိပါလေ
ဒီပြင်ပြည်내နဲ့တိုင်းဒေသကြီးအတွင်းမှာအကြမ်းဖက်ကာကွယ်ရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေကိုလည်းဗိုလ်မှူးချုပ်ကျော်ကျော်ထွန်းကခုလိုရှင်းလင်းခဲ့ပါတယ
်ချိန်မီဖြည့်ရှင်းနိုင်အောင်အတွက်လုံရေးကုကဲမှုဒေဘွဲ့လုံရေးရေကုကဲမှုအဖွဲ့ခွဲ12ခုလုံရေးရေတပ်ဖွဲ့ခွဲ28ခွဲနေကြားသောရေကုကဲမှုအဖွဲ့တစ်ဖွဲ့နေကြားသောရေကုကဲမှုအဖွဲ့ခွဲ4ခွဲဟိုကျွန်တော်တို့ပစိတရှိပြီဖြစ်ပါတယ်တိုင်းဒေသကြီးပြည်내များမှာလည်းလုံရေးတပ်ဖွဲ့တခွဲတုံးခွဲစီခရိုင်တခုမှာလုံချိုးတခွဲတခွဲစီဖွဲ့စည်းထားရှိပြီးတော့မြို့နယ်စစ်မှာလည်းတခွဲဝင်အင်အားကြီး30ရာခိုင်နှုန်းကိုရုံးတာဝယ်20ရာခိုင်နှုန်းကိုပုံမှန်လုံချိုးတာဝယ်30ရာခိုင်နှုန်းကိုတည်ငြိမ်အေးချမ်းရေးအဖြစ်20ရာခိုင်နှုန်းကတရားဝင်စိုးမိုးရေးအရာအဖြစ်ကျွန်တော်တို့စုဖွဲ့ထားရှိပြီးလည်းဖြစ်ပါတယ်
ပြည်ထရေးကထုတ်ပြန်ထားတဲ့စည်းရင်းတွေအရလူဦးရေ1000ကျော်ရဲ့လုံခြုံရေးကိုရဲတပ်ဖွဲ့ဝင်တအူးနှုံးကစောင့်ကြည့်နေရတယ်လို့ထုတ်ပြန်ထားပါတယ်ဒီလိုအချိန်မှာရဲအင်အားပိုင်းကိုလိုအပ်တဲ့နေရာတွေမှာအသုံးပြုမှုအားနည်းနေတယ်လို့ပြည်သူတွေဘက်ကထောက်ပြဝေဖန်မှုတွေရှိနေပါတယ်ဒီပြင်လုံခြုံရေးဆိုင်ရာလုပ်ငန်းလုပ်ကိုင်နေတဲ့ရဲတပ်ဖွဲ့တွေမှာပြည်သူတွေယုံကြည်ကိုးစားနိုင်တဲ့အရေးချင်းအင်အားနဲ့ခင်မီလက်နဲ့မရှိတဲ့အပေါ်မှာလည်းပြည်သူတွေဘက်ကထောက်ပြဝေဖန်မှုတွေရှိနေပါတယ
်နေရာတော့မျိုးတွေမှာတောတွေထက်ကိုနည်းနည်းလုံချုံတယ်မျိုးလေကောင်မှာစင်ကြီးဖုံးတွေထက်ကိုနည်းနည်းလုံချုံတော့ပေါ့မလုံချုံတဲ့နေရာတွေအများကြီးရှိပါတယ်ကုကြီးစောင်းချောင်းမဲ့ဟာတွေကမလုံချုံတဲ့ဟာတွေကကျတော့အများအားတွေ့နေရတာအဓိကတော့ဟိုတန်းတူကြီးတို့အခွင့်အရေးမရတဲ့ကိစ္စတွေအများကြီးရှိပါတယ်ဥပမာပြအာနာရှိတဲ့လူတွေအတွက်ကိုသူကစောင်းချောင်းပေးတဲ့အတွက်တန်းတဲ့နေရာမှာဒီရဲတပ်ဖွဲ့ကတန်းနေရာမတုံးရတော့ဘူးအဲ့တော့ရဲတပ်ဖွဲ့တွေကသူတို့ဒီအခြေခံဥပဒေ among two yet up with lesser woody do normally. Till I'm a few days as in the road went down in Banya. Well, I take a mammy alumadala of Chedarish. Yell lesser woody mamma Luga or Tangy Janet Luca was Amna Takawa. A chin ya bana, and I shame with the song shot at Chimban of Yuzu Gagwe was.
နိုင်ငံရေးလေလာတုံတက်သူဒေါက်တာခင်မောင်ညိုကလက်ရှိပြည်သူလုံခြုံရေးနဲ့ပတ်သက်ပြီးအခုလိုဝေဖန်ပြောဆိုလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့လကမဲဆွယ်စည်းရုံးရေးလုပ်ငန်းစဉ်မှာတိုက်ခိုက်ခံခဲ့ရတဲ့ NLD
ပါကျွန်တော်တို့ကလုံးဝအင်းမဲ့နေလို့ဖြစ်နေတယ်အဲ့ဒီလိုအမှုခင်းတစ်ခုခုဖြစ်မှာသူတို့ရောက်ရောက်လာတယ်အဲ့လိုပုံစံမျိုးဖြစ်နေတော့လုံခြုံနေလို့မခံစားဘူးเนาะကျွန်တော်တို့ကိုယ့်ချင်းချင်းတော့မလုံခြုံတဲ့ကိစ္စအတင်းရဆိုတော့ပို့ဆိုးပြီပေါ့เนาะဟိုဒါပေမဲ့တစ်ခုရှိတာစိတ်တို့ပါလို့တကယ်နေဆက်တွေပါဒီမှာတရားလုံခြုံရေးချတာဆိုကြောက်တာတော့ဖြစ်နေတစ်ခုရတော့နည်းနည်းတော့ကွာတာပ င်လက်နာပြီးမှလုပ်တဲ့ပုံစံမျိုးဖြစ်နေရပါဘူးเนาะ
မြန်မာနိုင်ငံရဲ့မြို့တော်တစ်ခုလိုဖြစ်နေတဲ့ရန်ကုန်တိုင်းဒေသကြီးရဲ့မြို့တော်တွေဖြစ်တဲ့လိုင်တာယာတာဂေတနဲ့ဒဂုံမြို့တစ်တောင်ပိုင်းစတဲ့နေရာတွေမှာနေထိုင်သူတွေရဲ့လုံခြုံရေးပိုင်းမှာအားနည်းမှုတွေရှိနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်အဲ့ဒီမြို့နယ်တွေမှာမကြာခဏဆိုသလိုလူရက်မှုရိုက်နှက်မှုမရင်းကျင့်မှုနဲ့ဓာတ်ထိုးခံရမှုစတဲ့အကြမ်းဖက်လှုပ်ဆောင်မှုတွေကြုံတွေ့နေရပါတယ်။ဒီပြင်ရန်ကုန်မြို့လေကောင်နေရာမှာတင်လူတက်မှုတွေပျောင်ပျောင်တင်းတင်းကျူးလွန်နေတာတွေရှိနေတာကြောင့်လုံခြုံရေးဆိုင်ရာလှုပ်ဆောင်ချက်တွေအပေါ်မှာပြည်သူတွေဘက်ကမေးခွန်းထုတ်လျက်ရှိပြီးလက်ရှိအခြေအနေမှာလုံခြုံရေးပိုင်းကိုစိုးရိမ်မှုတွေရှိနေတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်ရှင်။
မေခစုံစမ်းတင်ပြသွားတာပါမကြခင်မှာတော့သောတာရှင်ဘောလုံးဝါသနာရှင်တွေအတွက်ကပဘောလုံးပြတိုက်ဖွင့်တော်မယ့်အကြောင်းပြောပြပေးဖို့ရှိပါတယ်အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ပြရစေအောင်ရှင်
ဒိုင်းနာလနဲ့ကန်ဖွဲ့ပြီးတမ်ဘရော်မှာတာဝန်ထမ်းဆောင်မှုဒီတော်စုငင်းချိုင်းမိလာခံဖွင့်ပွဲနေ့မှာတမ်ဘရော်ကောင်ရဲ့ဦးစီးချုပ်ဘီရိုမူဂျီမင်းအောင်လိုင်ကဖိတ်ခေါ်သွားပါတယ်ဒီကိစ္စဟာလက်တွေ့မှာတကယ်ပဲဖြစ်နိုင်ခြင်းရှိပါသလားအရင်နာလနဲ့ကန်ဖွဲ့ရင်းနေနဲ့တမ်ဘရော်မှာတာဝန်ထမ်းဆောင်မှုအလားလားစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုဘောလုံးပြတိုက်ဖွင့်တော်မယ့်အကြောင်းကိုပြောပြပေးပါမယ်။ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့ကမ္ဘာဘောလုံးပြတိုက်ဖွင့်ပွဲကိုမကြာခင်ကျင်းပမဲ့ဥက္ကဋ္ဌသစ်ရွေးကောက်ပွဲပြီးတဲ့အချိန်ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာဖွင့်လှစ်ဖို့ရှိတဲ့အကြောင်းနဲ့အတူဥရောပဘောလုံးပွဲနဲ့နှီးပြတွေအကြောင်းဘောလုံးသတင်းတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးပါပါရှင်။
FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့ကမ္ဘာဘောလုံးပြတိုက်ကိုဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာမကြာခင်ဖွင့်လှစ်တော့မှာဖြစ်ပါတယ်။ဒီပြတိုက်ကို FIFA ဥက္ကဋ္ဌသစ်ရွေးကောက်ပွဲကျင်းပပြီးနှစ်ရက်ကြာဖေဖော်ဝါရီလ28ရက်နေ့ကျရင်ဖွင့်လှစ်မှာဖြစ်တယ်လို့ပြတိုက်ရဲ့ဦးဆောင်ညွှန်ကြားရေးမှူး Stephen Jones ကပြောပါတယ်။ဒါပေမဲ့အဂတိလိုက်စားမှုအရှုပ်တော်ပုံတွေကြောင့်အချိန်ခါရဒီချိန်ကပြတိုက်ကိုဖွင့်တဲ့အချိန်ဟုတ်မဟုတ်ဆိုတဲ့အပေါ်မှာသူကအခုလိုပြောပါတယ
် I think it's the opposite I think it is the right
ပြတိုက်ဖွင့်တာနဲ့ဖြစ်နေတဲ့အရှုပ်တော်ပုံတွေနဲ့ကစန့်ကျင်ဘက်လို့ကျွန်တော်ထင်ပါတယ်ကမ္ဘာဘောလုံးကဘာဆူရာကိုပြန်ပြီးတော့အာယုံဆိုက်လောက်အောင်လုပ်ရမယ့်အချိန်လို့ကျွန်တော်ထင်တယ်လူတွေရဲ့ဘဝတွေနဲ့ဘယ်လိုဆက်ဆက်နေလဲဘာတွေလှုပ်ပြီးတယ်နိုင်ငံအားလုံးကလူတွေကိုဘယ်လိုပေါင်းစည်းပြီးတယ်အဲ့ဒါတွေကိုသိမြင်နားလည်လောက်အောင်လုပ်ဖို့ရည်ကြီးတယ်လို့ကျွန်တော်ထင်ပါတယ်အဂတိလက်စားမှုရှုပ်တော်ပုံတွေကအရန်ကိုအကျိုးသက်ရောက်မှုရှိမယ်လို့မထင်ပါဘူး။ဒါပေမဲ့လူတွေကအဂတိလက်စားတဲ့သူတွေနဲ့ FIFA ရဲ့အလုံးနဲ့ပြတိုက်ကိုကောင်းကောင်းခွဲခြားသိမြင်နိုင်တယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်
။ကမ္ဘာဘောလုံးပြတိုက်ကိုအမေရိကန်ဒေါ်လာတန်140ကုန်ကြားခံတိစောက်ထားတာဖြစ်ပြီးတော့အထက်3ဓာတ်ပါရှိပြီးစုစုပေါင်း2ယန်းမီတာ3000ရှိမှဖြစ်ပါတယ်။အိမ်မှာပြသမဲ့ပစ္စည်းတွေနဲ့မှတ်တမ်းတွေကိုတော့နှစ်ပိုင်းခွဲထားပြီးတချို့ကိုအမြဲတမ်းပြသသွားမှဖြစ်ပြီးတော့တချို့ကိုယာယီပဲပြသသွားမှဖြစ်ပါတယ်။ပြတိုက်ကိုလာရောက်လဲပတ်သူဟာတစ်နှစ်ကိုနှစ်သိန်းခွဲလောက်ရှိမယ်လို့ ခမန်းကျောင်းစတီဗန်ဂျိုးစ်ကပြောပါတယ်ပြတိုက်ဖွင့်ပွဲကိုတော့ FIFA ဥက္ကဋ္ဌတာဝန်ကနေရဆိုင်းခံထားရတဲ့ဥက္ကဋ္ဌဟောင်းဆက်ဘလက်တာတက်ရောက်မှာမဟုတ်ကြောင်းဒါပေမဲ့သူ့အနေနဲ့ပြတိုက်ဖွင့်တဲ့အခါမှာတာမန်လူပုဂ္ဂိုလ်တယောက်အနေနဲ့လက်မှတ်ဝယ်ပြီးတော့လာကြည့်နိုင်တယ်လို့ပြောပါတယ်ခင်ဗျာကမ္ဘာဘောလုံးပြတိုက်ဖွင့်လင့်မဲ့အကြောင်းကနေဥရောပဘောလုံးဘက်ကိုကြည့်ရမယ်ဆိုရင်တော့ဒီနေ့ရာသီကုန်မှာဘိုင်ယန်နီးပြအဖြစ်ကနေအနားယူပြီးအင်္ဂလန်ကိုပြောင်းမယ်လို့ပြောလိုက်တဲ့ဘိုင်ယန်မြူနစ်နီးပြပက်ဂေါ်ဒီယိုလာကသူ့အနေနဲ့အင်္ဂလန်ကိုပြောင်းမယ်လို့ပြောလိုက်တဲ့အတွက်တခြားနီးပြတွေပေါ်မှာမလေးမစားလို့တလို့ဖြစ်ခဲ့မိရင်တောင်းပန်တယ်လို့ပြောလိုက်ပါတယ
် Sorry it was not my intention to offer
ကျွန်တော်တောင်းပန်ပါတယ်ဘသူကိုမှစိတ်နှောက်ယှက်ဖြစ်အောင်လုပ်တာစော်ကားတာမဟုတ်ပါဘူးပုံမှန်အဖြစ်တော့ကျွန်တော်ကစားသမားဖြစ်နေရောနီးပြအဖြစ်နေရောတက်တန်းတစ်ချောင်းလုံးကျွန်တော်ရဲ့လူဖို့ဂိုင်ဘက်တွေကိုအမြဲပဲလေးလေးဆက်ဆက်ဆက်ဆန်တာပါအဲ့ဒီအတွက်ကျွန်တော်တောင်းပန်ပါတယ
် Guardiola ကိုအင်္ဂလန်က Manchester United Manchester City အသင်းနှစ်သင်းကခေါ်ယူဖို့သတင်းတွေအကြီးအကျယ်ထွက်နေသလို London အသင်းဖြစ်တဲ့ Chelsea နဲ့ Arsenal တို့ကခေါ်ယူမယ်လို့လည်းသတင်းတွေထွက်နေတာပါသူအနေနဲ့လာမယ့်ဘောလုံးရာသီမှာအသင်းတစ်သင်းကိုနီးပြလုပ်မှာကအသေးချဆိုမဲ့အဲ့ဒီအသင်းနဲ့လက်မှတ်ထိုးပြီးမှပဲဘယ်အသင်းဆိုတာကိုကြီးညာမယ်လို့သူကပြောလိုက်ပါတယ်။ Premier League ဘောလုံးပွဲတွေဘက်မှာတော့ Arsenal နဲ့ Manchester City နှစ်သင်းဟာလက်ရှိ Premier League မှာအကောင်းဆုံးနှစ်သင်းဖြစ်တယ်လို့ Liverpool နီးပြ Jurgen Klopp ကပြောလိုက်ပါတယ်။ Liverpool အနေနဲ့ Arsenal နဲ့ပွဲမှာအကောင်းဆုံးအနေထားရှိဖို့လိုအပ်တယ်လို့လည်းသူကပြောပါတယ
်။ We have to be really good.And if
ကျွန်တော်တို့တကယ်ကိုအကောင်းဆုံးရှိနေဖို့လိုပါတယ်တကယ်လို့ကျွန်တော်တို့အကောင်းဆုံးအနေထားမှာရှိရဆိုရင်တို့နဲ့ရှင်ကစားနိုင်ပါတယ်ဒါပေမဲ့ Arsenal နဲ့ Manchester City နှစ်သင်းဟာလက်ရှိအနေထားအရ Premier League မှာအကောင်းဆုံးအသင်းနှစ်သင်းပ
ါ Liverpool နဲ့ Arsenal အသင်းတို့ဟာဒီကနေ့ညမြန်မာစံတော်ချိန်2နာရီခွဲမှာ Liverpool အသင်းရဲ့ Anfield ခွင်မှာကစားကြမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြသွားတာပါရှင်အခုကျွန်တော်တို့အတန်းလွှင့်နေတဲ့ Radio Season ပြပြချင်းမှာပဲ Asia 77ကနေထုတ်လွှင့်ပေးမယ်VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ကျမရေးဥအောင်ခင်ရဲ့မြမရေးတုံသက်ချက်နဲ့တိုင်ရင်သတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုကြာသပတေးနေ့ညနေပဲအစီအစဉ်အဆုံးသတ်ခင်မှာတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလဲကြီးညာပေးပါအောင်မယ်ရှင်။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျန်းဖက်သမား5ယောက်ပါဝင်လူခဏဦးသေဆုံးခဲ့တဲ့ဘုံးနေတဲ့နယ်တွေနဲ့စီစဉ်တကျတက်ခတ်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS သူကြွအဖွဲ့ကကြေညာလိုက်ပါတယ်ဂျကာတာမြို့ချက်ချာနေရာကတက်ခတ်မှုမှာနိုင်ငံသားတွေနဲ့နိုင်ငံသားတွေကိုအကာအကွယ်ပေးနေတဲ့လူညွင်းတပ်ဖွဲ့တွေကိုပြစ်မှတ်ထားတက်ခတ်တာဖြစ်ကြောင်းလဲ IS စွန်းရောက်ဖွဲ့နဲ့ဆက်နွယ်တဲ့အမက်တရင်ဌာနကပြောဆိုခဲ့တာပါအစင်းမြင့်ကုန်တိုက်တွေဇင်ခန်ဟိုတယ်တွေတန်ယုံနေတဲ့တခြားရုံးဆောင်မှုတွေရှိတဲ့နေရာမှာဒီကနေ့မနက်ပိုင်းကတက်ခတ်မှုတွေဇက်တိုက်ဖြစ်ခဲ့တာပါတက်ခတ်မှုအတွင်းကနေဒါနိုင်ငံသားတူအင်ဒိုနီးရှားတူတည်ဆုံးခဲ့ကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်တူရကီနိုင်ငံ၈တောင်ပိုင်းမှာလူ6ဦးသေဆုံးပြီး39ယောက်ဒဏ်ရာရတဲ့ကာဗွန်ခွဲတက်ခတ်မှုဟာတရားမဝင်ကာဒစ္စတန်လူ့သမားပါတီ PKK ရဲ့လက်ချက်ဖြစ်တယ်လို့အာနာမနီကပြောလိုက်ပါတယ်တရားပကီယာပြည်နယ်စင်နာမျိုးကဗော်ဒူးနယ်ညဘက်တက်ခတ်မှုဟာရဲစခန်းတစ်ခုရဲတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုဝင်တွေနဲ့အဲ့ဒီအနီးအနားကအိမ်တွေကိုပြစ်မှတ်ထားတက်ခတ်တာလို့လည်းပြည်နယ်အုပ်ချုပ်ရေးမှူးရုံးကပြောဆိုခဲ့ပါတယ်ကျူဝါနိုင်ငံကွာတာနမိုပင်လယ်အော်ကအမေရိကန်ချင်းစကန်မှာထိမ့်သိမ်းထားတဲ့ယေမန်နိုင်ငံသား10ဦးဟာအမေရိကန်ရဲ့မြစ်တပ်ရဲ့ခံချက်အရယာယီနေထိုင်ခွင့်ပြုဖို့အိုမန်နိုင်ငံကိုဒီကနေ့ပဲရောက်လာတဲ့အကြောင်းအိုမန်နိုင်ငံပိုင်သတင်းဌာနကပြောပါတယ်အမေရိကန်ကာဝေးဝန်ကြီးဌာနအရာရှိတူကတော့ထိမ့်သိမ်းထားသူ10ဦးကိုဒီကနေ့8လပိုင်းဒေသပို့ဆောင်မှာဖြစ်တဲ့အကြောင်း VOE ကိုအတည်ပြုပြောဆိုထားပါတယ်။စီးရီးယားနိုင်ငံတပ်ဖွဲ့တွေကြားမှာပိတ်မိနေတဲ့မြို့တွေမှာအရေးပေါ်လိုအပ်နေတဲ့စားနပ်ရိက္ခာနဲ့စေဝါးတွေကိုဒီသတင်းပတ်စောရဲမှာပထမဆုံးအကြိမ်ပြဖို့ခဲ့ပြီးတဲ့နောက်အကူအညီပေးရင်နှန်းတွေဒီကနေ့လက်ထပ်မှာရရှိသွားပါတယ်။အကူအညီပေးရင်နှန်းတွေကမရေယာဖိုဝါနဲ့ဖရာကီဖရာယာမြို့တွေကိုတွားရောက်ခဲ့တာလည်းဖြစ်ပါတယ်။
ကြာသပတေးနေ့ညနေပဲနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာဖြစ်ပါတယ်ဒီညနေစီစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Zubia LD ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနှာစင်နိုင်ပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းစီစဉ်အဆုံးသတ်ပါတော့မယ်ရှင် VOA သောတက်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.